ဩစတြေးလျနိုင်ငံအတွက်နျူကလ িয়ার စွမ်းအင်သုံးရင်းကုန်တင်ပေါ်ဆောက်ဖို့အမေရိကန်ဗြိတိန်တို့နဲ့ရရှိခဲ့တဲ့သဘောတူညီချက်ဟာပြင်သစ်နဲ့ပြင်သစ်ရဲ့ဩစတြေးလျနဲ့ရင်းကုန်တင်ပေါ်ဆိုင်ရာသဘောတူညီချက်ကိုထိခိုက်စေမဲ့သဘောရှိတဲ့အတွက်ပြင်သစ်ကဒေါသတကြီးဖြစ်နေခြင်းပါပဲ။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြင်သစ်ဟာအာရှဒေသအတွက်တိတ်ကိုအရေးပါတဲ့လက်တွဲဖော်နိုင်ငံဖြစ်ပါတယ်လို့ပြောကြလိုက်ပါတယ်။
We welcome European countries playing an important role in the Indo-Pacific. We
look forward. Indo-Pacific ဒေသမှာအရေးပါတဲ့ခံစားကနေဥရောပနိုင်ငံတွေပါဝင်လှုပ်ရှားမှုကိုကြိုးစားပါတယ်။ကျွန်တော်တို့ဟာဒီဒေသရင်းတခြားနိုင်ငံတွေ EU ဥရောပသမ္မဂနဲ့ NATO မဟာမိတ်အဖွဲ့နဲ့တူဆက်ပြီးအနီးကပ်ပူးပေါင်းဆောင်ရွက်သွားမှာပါ။အထူးသဖြင့်ပြင်သစ်ဟာနှစ်ရှည်လများကြုံရတဲ့ကိစ္စရဲ့အများအပြားအတွက်အရေးအပါဆုံးလက်တွဲဖော်နိုင်ငံဖြစ်ပါတယ်။ဒါ့အပြင် Indo-Pacific ဒေသနဲ့ကမ္ဘာတစ်လွှားက Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုတွေမှာအခွင့်ရရင်ရတယ်လို့ပိုးပြီးနက်နက်ရှိုင်းရှိုင်းလက်တွဲဆောင်ရွက်ဖို့ဆန္ဒရှိတယ်လို့ပြောသွားတာပါ။American Britain နဲ့ Australia သုံးနိုင်ငံခေါင်းဆောင်တွေကြား August လို့အတိုကောက်ခေါ်တဲ့ Indo-Pacific ဒေသဆိုင်ရာလုံခြုံရေးပူးပေါင်းဆောင်ရွက်သုံးနိုင်ငံသဘောတူညီချက်ရပြီလို့ American သမ္မတ Joe Biden ကဗုဒ္ဓဟူးနေ့ကပြောကြားခဲ့တာဖြစ်ပါတယ်။ဒီသုံးနိုင်ငံသဘောတူညီချက်အတွက်တရုတ်နဲ့ပြင်သစ်တို့ကဒေါသတကြီးနဲ့တုံ့ပြန်ခဲ့ကြတာပါ။